ထိုင်းနိုင်ငံနဲ့ဆက်မဲဆောက်မြို့မေပချေးရွာနီတဝိုက်ကလေးတက်တိုက်နေရာကိုထိုင်းစစ်တပ်နဲ့အဖွဲ့ဆောင်ကမတ်လ22ရက်နေ့ကဝင်ရောက်ရှာဖွေစစ်ဆေးခဲ့ရမှာတိုက်ပေါ်မှာနေထိုင်နေတဲ့လူတွေကတရားကြောစစ်ဆေးခံရပေမဲ့ဖမ်းဆီးထိန်းသိမ်းတာတော့မရှိဘူးလို့ဆိုပါတယ်အခုစစ်ဆေးခံရသူတွေထဲမှာမြန်မာစစ်ကောင်စီကိုခုခံတော်လှန်နေတဲ့တိုက်ခိုက်ရေးအစုတွေပါဝင်တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ဒီကြောင်းထိုင်းခြေစိုက်သတင်းတော့မအေးမှာပြပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံသားတွေနေထိုင်နေတဲ့မဲဆောက်မြို့ကလေးတက်တိုက်တစ်ခုကိုထိုင်းစစ်တပ်နဲ့တခြားတာဝန်ရှိသူတွေပါဝင်တဲ့အဖွဲ့ကမနေ့ကမလ22ရက်နေ့ကဝင်ရောက်ရှာဖွေစစ်ဆေးခဲ့တယ်ဆိုတဲ့သတင်းဟာလူမှုကွန်ရက်တွေပေါ်မှာကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာပါထိုင်းတာဝန်ရှိသူတွေကမြန်မာနိုင်ငံသားတွေကိုဘလို့စစ်ဆေးခဲ့တယ်လဲဆိုတာကိုတော့စစ်ဘေးရှောင်တွေကိုအကူအညီပေးခဲ့တဲ့မိမိရင်ခွင်အဖွဲ့ကဦးတန်းမြအောင်ကအခုလိုပြောပြပါတယ
်အောက်ကိုဆင်းရဲအကုန်လုံးတိုင်းအော့ဖ်မှာထိုင်ခိုင်းထားလာပေါ့နော်ထိုင်ခိုင်းနာပြီးတော့သူတို့ကဗာမေးလဲဆိုတော့နှစ်ခုပေါ့နော်ပထမဓာတ်ပုံလဲဒီလူတွေ့လားအဲဒီနာမည်တွေတိလာလို့မေးတော့အကုန်လုံးကတဆိုးတိလာလို့ရှိတယ်ဒါပေမဲ့အကုန်လုံးကမတိဘူးပဲဖြေလိုက်တယ
်ဟုတ်ကဲ
့အဲမတိဘူးဖြေလိုက်တယ်နောက်တစ်ခုကတော့ဟိုဘလို့ရှိလဲဆိုတော့စီရီယန်တွေရှိလားအာနိုင်ငံရေးလုတ်တဲ့နိုင်ငံရေးတကြွလှုပ်ရှားသူတွေရှိလားဆိုတော့မေးတယ
်ဟုတ်ကဲ့
အဲ့တော့လည်းဒီဘက်ကလူတွေကစီရီယန်တွေလည်းမရှိဘူးတကြွလှုပ်ရှားသူတွေလည်းမရှိဘူးကျွန်တော်ကစစ်ဆေးရှောင်းနေပါဆိုဖြေလိုက်တာ
ဟုတ်ကဲ့
အဲ့လိုဖြေလိုက်တဲ့အတွက်အကုန်လုံးကိုပြန်ပြီးတော့ပါထားတယ်အဲ့ဒီမှာအခန်းတစ်ခန်းကသူကဒီကြောက်ကြိုင်းကြီးဖြစ်သွားတယ်။အဲတွေ့တဲ့အခါမှာအဲ့ဒီခန်းကိုသူတို့ကဒီအဝါပေါ့နော်ပုံးမျိုးဖက်ဖောက်စစ်တဲ့အခါမှာ drone တို့ကင်မရာတို့ပေါ့နော်နောက်ဒီ computer တို့တွေ့သွားတယ
်။ဟုတ်ကဲ
့။အဲတွေ့သွားတဲ့အခါကျတော့အဲ့တွေ့တဲ့ဟာကိုမှသူကနောက်ထပ်ဖက်ပြီးအဲ့မှာစစ်လိုက်တာပေါ့။ဒါပေမဲ့အာစကားပြန်ကကောင်းသွားတယ်။ကောင်းသွားတဲ့အခါကျတော့သူကဘယ်လိုပြောဒါကကျွန်တော်တို့ကဒီမနက်မှရောက်တယ်ဒါကအရင်နေသွားတဲ့သူရဲ့ပစ္စည်းတွေပါကျွန်တော်တို့ပစ္စည်းတွေမဟုတ်ဘူးလို့ဖြေလိုက်ဟု
တ်ကဲ
့အဲဒါပေမဲ့ကလေးတွေကိုတော့ခေါ်သွားတယ်ညကျတော့ပြန်လွှတ်ပေးလိုက်တယ
်အဲ့ဒီတိုက်ကအခန်းတစ်ခုမှာတော့စစ်အင်ကြီးအဝတ်စားတွေနဲ့ drone တွေကွန်ပျူတာတွေတွေ့ရှိခဲ့တာကြောင့်တိတ်စီးသွားခဲ့တယ်လို့လည်းဆိုပါတယ်တွေ့ရှိတဲ့အခန်းကလူငယ်နှစ်ဦးကိုလည်းမနေ့ကခေါ်ဆောင်သွားတယ်လို့လည်းဆိုပါတယ
်ဟုတ်ဟိုကလေးနှစ်ယောက်ကိုတော့ဒီ drone တွေပါတယ်မိတဲ့ကလေးနှစ်ယောက်ကိုတော့ဟိုစခန်းတီခေါ်သွားတယ်ခေါ်ပြီးတော့မှစစ်ပြီးတော့မှအကြံလွတ်လိုက်တယ်သူတို့ပစ္စည်းမဟုတ်ဘူးလို့ပြောလိုက်တဲ့ခါကြတာလေပစ္စည်းတွေကိုတိန်းလိုက်တာပေါ့ဆင်ပါရဲ့ပြန်အဲ့ဒါလည်းသူတို့ညာဘက်ပြန်လွတ်ပေးတယ်လို့ကြားတယ်သူတို့ကတော့ရှေ့သွားပြီ
ဟုတ်ကဲ့
အဲ့လိုမျိုးတွေရှိတယ်သူတို့ကပြေချာတော့စိတ်ရင်းနဲ့ပေါ့နော်နာမည်ကျွန်တော်ပြောနေတာပေါ့နာမည်ရှင်းပါမယ်တပ်ပုံရှိတယ်တချို့တွေကလည်းဒီနားမလုံးကြုံတော့ဘူးလို့ယူဆပြီးတော့ပြောင်းသွားတဲ့တွေရှိတယ်ရှိရပေါ့နော်ဒါတွေကတော့ကိုယ့်ရှိခင်နဲ့ကိုပေါ့နော်တချို့တွေကလည်းကိုယ့်အကူမပြောင်းနိုင်တဲ့လူတွေကကြံ့နေချက်တယ်အဲ့ဒါတွေနဲ့လိုက်ရှာ
ထိုင်းစစ်တပ်ကဝင်ရောက်ရှာဖွေတဲ့တိုက်ခန်းမှာရှိနေကြတဲ့မြန်မာနိုင်ငံသားတရားကျော်ကတော့ထိုင်းအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားတာမျိုးတဦးမှမရှိဘူးလို့လည်းဖြစ်စဉ်ကိုသိရှိလိုက်သူတချို့ကပြောပါတယ်။ drone ပစ္စည်းတွေနဲ့အတူရှိနေတဲ့အတွက်ဖမ်းဆီးထိန်းသိမ်းခံရတဲ့လူငယ်နှစ်ယောက်ကိုလည်းညပိုင်းမှာပြန်လွတ်ပေးလိုက်တယ်ဆိုပေမဲ့သူတို့တွေတကယ်ပြန်လွတ်လာခြင်းရှိမရှိဆိုတာကတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။ထိုင်းစစ်တပ်ကဝင်ရောက်ရှာဖွေတာကတော့နာမည်နဲ့ပုံနဲ့တကွဝင်ရောက်ရှာဖွေတာဖြစ်ပေမဲ့သူတို့ရှာဖွေနေတဲ့သူတွေကိုမတွေ့ကြရကြောင်းဒါပေမဲ့အဲ့ဒီတိုက်ခန်းနေမှာနေထိုင်နေသူတွေကတော့စိုးရိမ်ထိတ်လန့်နေပြီးအခုအခါမှာတော့တချို့ကတခြားနေရာကိုရွှေ့ပြောင်းနေကြရတယ်လို့လည်းဆိုပါတယ်။ဒါဟာစစ်ကောင်စီဘက်ကတက်ကြွလှုပ်ရှားသူတွေနေထိုင်နေတယ်ဆိုပြီးဖိအားပေးတာကြောင့်အခုလိုမျိုးဝင်ရောက်ရှာဖွေဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းစစ်ဆေးခံရသူတွေဘက်ကပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုအလုံးရင်းနဲ့တိမ်းရှောင်လာခဲ့ကြရမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ထံကိုစာနဲ့လျှောက်ပြီးခိုလုံခွင့်တောင်းခံထားကြသူတွေလည်းတောင်းတဲ့ချီရှိနေပါတယ်ရှင်။